to the Voice of America in Burmese.
Mingla nan na khin ma khmyar to da shin a lung shin lan chame ja ba si VOA American tan ga ni 2018 khu ni mat la 13 ye inga ni mne phe season ni ko American pi daw su myo ro Washington DC ga ni dai yai thauk lwin pe ni ba bi line do meter 32 40 48 do ga ni phan yu na sin nan ja da lo VOA ye Facebook samin na phit de VOA Burmese news ma le a chain ne de bi ni thauk lwin pe ni ba de khmyar ကျွန်တော်ဆံမိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပြီပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့ကသတင်းတွေကိုကိုချောင်းနေနဲ့အတူကြီးညာပေးမှာပါဗြိတိန်မှာရုရှားတရှိုးဟောင်းအစိတ်ခတ်ခံရတာဟာရုရှားထုတ်စစ်တပ်သုံးအဆင့်အာရန်ကျော်ထိခိုက်စေတဲ့အစိတ်ဖြစ်တယ်လို့ဗြိတိရှဝန်ကြီးချုပ်ကအတည်ပြုပါတယ်ဘင်္ဂလားဒေ့ရှ်ကနေနီပေါ်ကိုပြန်တန်းတဲ့ခီးစက်တင်လင်းပြတ်ကျတဲ့အတွက်လူပေါင်း49ဦးသေဆုံးခဲ့ရပါတယ်မြန်မာနိုင်ငံတွင်ရခိုင်မြောက်ပိုင်းအခြေအနေဟာဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရောက်တဲ့အထိမြန်လာအတွက်ကြောင့်စုံစမ်းအရေးယူကန့်တွယ်ဖို့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင်
းဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေနားဆင်လို့ပြီးကြားရမယ့်အထက်မှာဆိုရင်ဂျနီဗာမှာကျင်းပနေတဲ့ကုလလူခွင့်ရေးညီလာခံမှာမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုအခြေအနေစုံစမ်းရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြရမှာကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးဥက္ကဋ္ဌဖြစ်တဲ့မစ္စတာမာဇူကီ
It has a duty to ensure that allegations of human rights violations and abuses are promptly
Now pain drain lwa ri ko tin set de kha ma apit song na sin ja ba me ara pin atak khan ya de kachin sit shaung dukkha de na u e amu sat de sit sei ni bi so de a chang drain lwa thai nai ngan taung pain myanmar nai ngan ga myanmar nai ngan da ri tin saung la de kar zi ye sit sei kai ko phyet maw ya ga ni tei mhaw kha ya de a chang naw pi lo tiyau tamara tat tan kat tat mu pe phyet de ကိစ္စကမြန်မာနိုင်ငံအပေါ်ဘလူးတက်ရောက်နိုင်မှုရှိတယ်လေဆိုတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ဖီမျိုးတက်နဲ့ကိုချိုအောင်လင်းတို့ကကြိုးပြကြပါလိမ့်မယ်ခင်ဗျာ
ဗြိတိန်မှာရုရှားတရှိုးဟောင်းဆာဂေးစကရပယ်အသက်ခံရတာဟာရုရှားထုတ်စစ်တပ်သုံးအဆင့်အာရုံကြောထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိရှဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်မှတင်းလာနေကပြောကြားလိုက်ပါတယ်
It is now clear that Mr. Skripal and his daughter were poisoned with a military-grade nerve agent.
Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his daughter were poisoned with a military-grade nerve agent. Mr. Skripal and his ရုရှားကအစိတ်ခတ်ခဲ့တယ်လို့စကရပယ်နဲ့သူ့ရဲ့အသက်33နှစ်ရှိပြီဖြစ်တဲ့တမီးဖြစ်သူယူလီယာတို့နှစ်ဦးတတိမေလဲကြံနေကြကိုတွေ့ခဲ့ရတာဖြစ်ပြီးသူတို့နှုတ်ရဲ့အခြေအနေဟာအခုထိဆိုးဝါးနေဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်မှုဗြိတိန်ကရုရှားကိုအချိန်ညှက်ပေးပါတယ်ဗြိတိန်နိုင်ငံဆိုင်ရာရုရှားတာမတ်ကြီးကိုဗြိတိရှ်နိုင်ငံခြားရေးဌာနကိုဆင့်ခေါ်ပြီးနိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကရုရှားကိုအင်ကာနေနေ့လည်အထိမှတုံ့ပြန်မှုအတွက်အချိန်ပေးခဲ့တာဖြစ်ပါတယ်ရုရှားတန်ယုံကတော့ဗြိတိန်ဟာအန်ဒီယန်နဲ့ကစားနေတာဖြစ်ကြောင်းပြောကြားခဲ့တာပါ
နောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လူပုဂ္ဂိုလ်ချင်းတွေ့ဆုံလို့ရဲဆိုတဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့ပြီးတော့မေလာထဲမှာတွေ့ဆုံကြမယ်လို့ပြန်ပြောခဲ့တဲ့အပေါ်မှာအခုချိန်ထိနောက်ကိုရီးယားဘက်ကတုံ့ပြန်မှုတွေရှိမလားသိဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တလဆန်ကအမေရိကန်ကပဲပြောလိုက်ပါတယ်နောက်ကိုရီးယားဘက်ကတိုက်ရိုက်ပြောဆိုမှုတစ်ခုခုရှိလာလေမလားဆိုပြီးတော့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့လောလောဆယ်နိုင်ဂျီးရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးတလဆန်ကဆိုပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့တခြားကိစ္စတွေကိုခေါင်းဆောင်နှုတ်ဦးမြင့်နှချင်းဆိုင်တွေ့ဆုံပြီးတော့ဖြေရှင်းနိုင်မှုအရေးမှာနောက်ကိုရီးယားခေါင်းဆောင်ရဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ချက်ချင်းထွက်ပေါ်မလာတဲ့အပေါ်နိုင်ငံသားဝန်ကြီးတလဆန်ကစိုးရင်ပူပန်မှုတော့ရှိဖို့မရပါဘူးအခုတလောမှဖြစ်ပေါ်လာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်ပြီးတော့ဘယ်နေရာမှာတွေ့ဆုံကြမလဲဘယ်တိုင်းထာတိဆွေးနွေးကြမလဲစတဲ့အချက်တွေသဘောတူညီမှုတွေတော်တော်များများလှုပ်ဆောင်မှုတွေလိုပါလိမ့်မယ်တက်ပြီးတော့ဆော့လွန်တဲ့အစာပိုင်းခြေနေတွေဖြစ်တာကြောင့်မိကွန်းနေအလုံးကိုဖြေဆိုဖို့ကမလွယ်နိုင်သေးဘူးဆိုတာကျွန်တော်သိပါတယ်ဆစ်ရှိရှိနဲ့ဆက်ပြီးတော့ရှိနေရမယ်ဘာတွေဖြစ်လာမလဲဆိုတာကိုတွေ့ရပါလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကတင်လာနေမှာပြောဆိုခဲ့ပါတယ်
Bangladesh ကနေနီပေါ်နိုင်ငံကိုပြန်တန်းတဲ့ခီးတဲ့တင်လင်းတစင်းဟာကတ်မန်ဒူလေဆိပ်ကိုဆင်းဖို့စ조사နေချိန်မှာပဲပြတ်ကျပြီးမီးလောင်ပောက်ကွဲခဲ့တဲ့အတွက်လူပေါင်း49ဦးသေဆုံးခဲ့ရတယ်လို့နီပေါ်အာဏာပိုင်တွေကပြောပါတယ်။ဒါကအခြေဆက် US ဘင်္ဂလားလေကြောင်းဌာနပြောခွင့်ရကတော့လင်းပေါ်မှာလင်းမှုတန်း4ဦးနဲ့အတူစုစုပေါင်း82ဦးလိုက်ပါသွားတာဖြစ်ပြီးခီးတဲ့68ဦးထဲမှာ32ဦးကဘင်္ဂလားဒေ့ရှ်နိုင်ငံသားနီပေါ်33ဦးတရုတ်2ဦးနဲ့မော်ဒက်က2ဦးလို့ပါဝင်ပါတယ်။လင်းမြန်ဟာပြတ်မချခင်အချိန်ကလေးမှာခက်နေနေပြန်တန်းနေပြီးဟိုကွေ့ဒီကွေ့နဲ့ရမ်းနေတာတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မီးလောင်နေတဲ့ကနေဒါတို့ Bombardier Dash 8လင်းတဲကနေလူအများပြားကိုကယ်ထုတ်နိုင်ခဲ့ပါတယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်။ US ဘင်္ဂလားလေကြောင်းအကြီးအကဲ Aram Asif ကတော့ Kathmandu လေကြောင်းထိန်းချုပ်ရေးဌာနဟာဒီလင်းဆင်းသက်ဖို့အတွက်မှန်ကန်တဲ့အချက်ပြမှုဖို့ပြက်ကွက်ခဲ့ပါတယ်လို့ဆွဆွဲပါတယ်။လင်းစိတ်တာဝန်ခံအရာရှိတွေကတော့လင်းမှုတောင်ပိုင်းမှာရှိတဲ့လင်းပြေးလမ်းနားမှာရောက်နေပြီလို့ပြောပေမဲ့တကယ်တမ်းကလင်းဟာမြောက်ဘက်ကလာနေတာလို့ပြောပါတယ်။ဒါအပြင်လင်းမှုကလင်းကိုပြေးလမ်းတိုင်းတဲ့တယ်မပြေးခဲ့ပဲအဆင်ပြေရလားလို့လေးစိတ်ကမေးချိန်မှာပြေးပါတယ်လို့သာပြန်ဖြေခဲ့ကြောင်းပြောကြခဲ့တာပါ
။ကုလသမဂ္ဂလူညွေးကောင်စီကနေပြီးတော့စီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စဲဖို့လွန်ခဲ့တဲ့နှစ်ပတ်ကတောင်းဆိုထားခဲ့ပေမဲ့လည်းဖြစ်မလာတဲ့အတွက်စီးရီးယားအစိုးရနဲ့ရုရှားအစိုးရကိုအမေရိကန်ကုလသမဂ္ဂရဲ့အမေရိကန်တမတ်နီကီဟီလီကအပြစ်တင်ရှုချလိုက်ပါတယ်ကုလသမဂ္ဂအဖွဲ့နဲ့ဒီအဖွဲ့ကလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေပေါ်မှာစီးရီးယားဆိုရနဲ့ရုရှားတို့ကမထီလေးစားလုပ်လိုက်တာဖြစ်ပြီးတော့စီးရီးယားပြည်သူတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဂုဏ်သိက္ခာအတွက်ပြန်ပြီးတော့တုံ့ပြန်ရလိမ့်မယ်ရေးယူဆောင်ရွက်မှုတွေလုံးဝဖြစ်လိမ့်မယ်လို့နီကီဟီလီကလုံခြုံရေးကောင်စီစီဝေးမှာမနေ့တုန်းကပြောခဲ့တာပါစီးရီးယားနိုင်ငံတွင်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတဲ့နေရာတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုရပ်ပေါင်း30အပြစ်ခတ်ရစဲရေးလုံခြုံရေးကောင်စီကပြီးခဲ့တဲ့ February 24ရက်နေ့မှာအဖွဲ့ဝင်15နိုင်ငံရဲ့တခဲနဲ့ထောက်ခံခြင်းနဲ့စွန့်ဖက်တရက်ကိုချခဲ့ပါတယ်။ဒါပေမဲ့လည်းစီးရီးယားနိုင်ငံအတွင်းမှာတိုက်ခိုက်မှုတွေကမရတန်းဆက်ပြီးတော့ဖြစ်ပွားနေကြတာပါ။အပြစ်ခတ်ရစဲရေးစွန့်ဖက်ချက်မူကြမ်းတစ်တရက်ကိုအမေရိကန်ပြည်ထောင်စုဘက်ကရေးဆွဲထားတယ်လို့အမေရိကန်သမ္မတနီကီဟီလီကဆိုပါတယ်။အဲ့ဒီမူကြမ်းတစ်ထဲမှာတော့ဝိလေကြောင်ပတ်လုပ်လို့မရအောင်စီစဉ်ထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဘလို့ရေးဆွဲထားတယ်ဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူး။ရုရှားနဲ့စီးရီးယားအစိုးရတွေကလက်ရှိအပြစ်ရရေးလုပ်ငန်းစဉ်တွေကအားနည်းချက်တွေပေါ်မှာအမျက်ထုတ်ပြီးတော့စစ်ဆင်ရေးတွေကိုဆက်ပြီးတော့လုပ်နေတယ်လို့လဲနီကီဟီဒီကလုံခြုံရေးကောင်စီမှာပြောခဲ့ပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမြန်မာပိုင်းမနေ့ဖက်အစီအစဉ်တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတွင်ရခိုင်မြောက်ပိုင်းအခြေအနေဟာဂျန်နိုဆိုက်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားအထိမြင်လာရတာကြောင့်ဒါကိုစုံစမ်းအရေးယူကင်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်မစ္စရန်ဟီလီကကုလသမဂ္ဂကိုတိုက်တွန်းပါတယ်။ဒါ့အပြင်တချိန်ကရိုဟင်ဂျာတွေနေထိုင်ရာနေရာတချို့မှာမြန်မာစစ်တပ်ကအခြေစိုက်စခန်းတွေဆောက်လုပ်နေတယ်လို့လည်းဆွဆွဲပါတယ်။တနင်္လာနေ့ဂျနီဗာမှာ38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးမှာရခိုင်ပြည်နယ်အခြေအနေတွေကိုမစ္စရန်ဟီလီကအပြင်းထန်ဆုံးစကားလုံးတွေတုံ့လုံးပြီးပြောဆိုခဲ့တာပါ။
I am becoming more convinced that the crimes committed following 9th October 2016 and 25 August 2017
2016 October 9th နဲ့2016 August 25ရက်နေ့တွင်နောက်ပိုင်းမှာမျိုးရုံးတပ်ဖြတ်မှုလက္ခဏာရပ်တွေကိုကျူးလွန်ခဲ့ကြောင်းကျမအနေနဲ့ပို့ပြီးတော့လက်ခံလာသလိုဒီပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းအပြင်းထန်ဆုံးတိုက်တွန်းပါတယ်လို့ပြောကြားခဲ့တာပါ။ရခိုင်ပြည်နယ်မှာသာမကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွက်မှာလည်းလူနည်းစုအရက်သားတွေပေါ်မှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့လည်းလူခွင့်ရေးကောင်စီမှပြောကြားခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်တမ်မကြီးဦးထန်နှင်းကတော့ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးမစ္စရန်ဟီလီနဲ့နိုင်ငံတကာရဲ့ဆက်ဆွဲချက်တွေကိုပယ်ချပါတယ်။ဆက်ဆွဲပြောဆိုကြသလိုလူမျိုးနွယ်စုလိုက်ဖယ်ရှားတယ်ဆိုတဲ့ပြစ်မှုမျိုးတွေကိုမြန်မာအစိုးရအနေနဲ့လက်ခံမှာမဟုတ်ဘဲတပ်တွေအထောက်အထားအခိုင်အမာပြနိုင်ရင်အရေးယူဖြေရှင်းဖို့အသင့်ရှိတယ်လို့လည်းတုံ့ပြန်ခဲ့ပါတယ်။ဒါအပြင်ကျပ်တနာရီဖြည့်ရှင်ရဲ့ကုလသမဂ္ဂနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပေမဲ့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်အစားထိုးခန့်အဖို့ကိုတော့တိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမိလောင်ခဲ့တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာချေးရွာတွေကိုရိုဟင်ဂျာတွေရဲ့မျက်ကွယ်မှာမြန်မာအာဏာပိုင်တွေကပြန်လည်တိစောက်နေတယ်လို့လည်းလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောပါတယ်
။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုအဆင့်အထိကျွလွန်နေဆိုတဲ့တပ်သေးကအထောက်ထားတွေရနိုင်အောင် စုဆောင်းဖို့ကုလသမဂ္ဂဘက်ကစီစဉ်နေပါတယ်။ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုဟန်တာရေးဆိုင်ရာအထူးကြံပေးပုဂ္ဂိုလ်အဒမာဒင်းင်းကတရားဥပဒေအရစုံစမ်းစစ်ဆေးမှုလှုပ်ဆောင်တဲ့အနေနဲ့တက်တည်ကံအထောက်အထားတွေကိုရှာဖွေစုဆောင်းသွားမှာလို့ဘင်္ဂလားဒေ့ရှ်နိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌခဇိုင်ရီယောဟုပ်နဲ့မြို့တော်ဒါကာမှာတနင်္ဂနွေကတွေ့ဆုံခဲ့ကြတော့အခုလိုမျိုးပြောခဲ့တာပါမြန်မာစစ်တပ်ကရိုညာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိကျူးလွန်တဲ့လုပ်ရက်တွေရှိခဲ့ကြောင်းတက်တည်ပြနိုင်မဲ့ထောက်ထားတွေကိုရှာဖွေစုဆောင်းမှာဖြစ်တယ်လို့ဆိုပါတယ်ကုလသမဂ္ဂရဲ့တရားဥပဒေဆိုင်ရာစုံစမ်းစစ်ဆေးအဖွဲ့တခုကိုမြန်မာပြည်ကိုဆက်လို့ဖော်လို့ရပြီးတော့တကယ်လို့ကုလသမဂ္ဂကခိုင်မာတဲ့ထောက်ထားတဲ့တတ်မှတ်ချက်၅ခုထဲမှာပေါင်းဝင်နေဆိုလို့ရှိရင်ပြစ်မှုကျူးလွန်တွေကိုရေးယူမှာဖြစ်ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကျော်အောင်လင်းတို့ကြီးညာပြီးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလော်ရီကိုထုတ်ပြန်ပြပါတော့မယ်ရခိုင်ပြည်နယ်အပအဝင်မြန်မာနိုင်ငံတွေကလူနေစုတည်ရင်သားဒေတာတွေမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုတီးကြလွတ်လပ်စွာစုံစမ်းနိုင်မှုအတွက်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်နဲ့အချက်လက်ရှာဖွေရေးအဖွဲ့တို့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတကာကတိုက်တွန်းနေပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲအတွင်းအခုလိုတိုက်တွန်းနေကြတာဖြစ်ပါတယ်။မြန်မာအစိုးရကတော့အဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်အထားခိုင်းလုံရင်အရေးယူဆောင်ရွက်ဖို့အသင့်ပဲလို့ပြောကြားသွားပါတယ်အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီနှစ်ပတ်လည်စည်းဝေးပွဲအတွင်းမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တင်းနှလာနေကတင်ပြဆွေးနွေးခဲ့ကြပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်တွေကတိုင်းရင်းသားလူနည်းစုတွေအပြင်ရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုခံနေကြရတယ်ဆိုတဲ့အခြေအနေကလူမျိုးရုံးတပ်ဖြတ်တဲ့အခြေအနေဖြစ်တယ်လို့သူအနေနဲ့ပို့ပြီးတော့လက်ခံလာရကြောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတင်ပြသွားပါတယ်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌမစ္စတာမာဇူကီဒရုစမန်ကလည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ကတည်ရတဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့လူခွင့်ရေးအခြေအနေတွေလောက်အတိုင်းအတာပမာဏနဲ့တက်ရောက်မှုတွေမကြီးမားလှပေမဲ့ပုံစံဆင်တူဖြစ်နေပြီးတော့တချို့လူခွင့်ရေးချိုးဖောက်မှုပုံစံမျိုးတွေကမြန်မာနိုင်ငံအနှံ့မှာဖြစ်နေတယ်လို့ပြောကြားသွားပါတယ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေစုံစမ်းဖို့သူတို့အဖွဲ့ရဲ့တောင်းဆိုချက်ကိုမြန်မာအစိုးရကလက်မခံဘူးလို့လူခွင့်ရေးကောင်စီကိုပြောကြားသွားပါတယ
် It has a duty to ensure that allegations of human rights violations and abuses are promptly thoroughly independently and impartially investigated
မြန်မာနိုင်ငံအနေနဲ့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာချက်ချင်းအသေးချာတီးကြလွတ်လပ်ပြီးတော့ဗက်လိုက်မှုကင်းကင်းနဲ့စုံစမ်းရမယ်တာဝန်ရှိပါတယ်အခုအဲ့ဒီလိုစုံစမ်းမှုတွေကရှိမနေပါဘူး
။ဂျနီဗာမြို့ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကတော့လူခွင့်ရေးကိုအလေးထားတဲ့အစိုးရကိုလူခွင့်ရေးချိုးဖောက်တယ်လို့ပြောနေတာအဓိပ္ပာယ်မရှိဘူးလို့လူခွင့်ရေးကောင်စီမှတင်ပြသွားပါတယ်
။ Our leadership and the government shall never tolerate such crimes. We are ready to take action where there is clear evidence.
ကျွန်တော်တို့ခေါင်းဆောင်ပိုင်းနဲ့အစိုးရကဒီလိုပြစ်မှုတွေကိုဘယ်တော့မှတီးခံမှာမဟုတ်ပါဘူး။ရှင်းလင်းပြတ်သားတဲ့အထောက်အထားရရှိရင်အရေးယူဆောင်ရွက်ဖို့လည်းအသင့်ရှိပါတယ်။အင်းဒင်ကိစ္စဖြစ်ပြီးတဲ့နောက်မှာစစ်စင်ရေးတွေမှာလိုက်နာရမယ့်အခြေခံကျင့်ဝတ်စည်းမျဉ်းစည်းကမ်းတွေပြဋ္ဌာန်းချက်တွေကိုချိုးဖောက်ခဲ့တဲ့စစ်တပ်နဲ့အရေးအယာရှိတွေရဲသားတွေပေါ်တရားဥပဒေနဲ့အညီရေးယူခဲ့ပါတယ်။ဒီဆောင်ရွက်မှုဟာတာဝန်ယူမှုတာဝန်ခံမှုအတွက်အပြုသဘောခြေလှမ်းဖြစ်ပါတယ်။
မြန်မာအစိုးရအနေနဲ့ UNDP, UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းမြန်မာအမြဲတမ်းကိုယ်စားလှယ်ဦးထင်လင်းကပြောကြားသွားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ထဲမှာမြေထိုးဆက်တွေနဲ့မြေညှိနေတာဟာပြန်လာမဲ့သူတွေအတွက်ပြင်ဆင်နေတာဖြစ်တယ်လို့လည်းရှင်းပြသွားတဲ့အပြင်မြန်မာအစိုးရလုံသမျှကိုတန်တရားနဲ့မမြင်သင့်ဘူးလို့လည်းပြောကြားသွားပါတယ်။ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကဂျိုရူးကနေရိုက်ကူးထားတဲ့ပုံတွေနဲ့တကွထောက်ပြချက်မှာတော့အရင်ကရိုဟင်ဂျာရွာတွေရှိခဲ့တဲ့နေရာတွေမှာဘူဒိုဇာတွေနဲ့မြေထိုးညှိပြီးတော့စစ်စခန်းတွေရဟတ်ရင်ဆင်းနိုင်တဲ့နေရာတွေလမ်းတွေဆောက်လုပ်နေတယ်လို့ဆွဆွဲထားပါတယ်မြန်မာအစိုးရအနေနဲ့လူခွင့်ရေးအထူးကိုယ်စားလှယ်နဲ့ရောကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပါပူးပေါင်းဆောင်ရွက်မှုမရှိတဲ့အပေါ်မှာစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုတန်တမန် Aaron Barclay ကလူခွင့်ရေးကောင်စီကိုအခုလိုပြောပါတယ
် The United States is deeply concerned by Myanmar's cessation of cooperation with the Special Rapporteur and continued non-cooperation with the fact-finding mission
မြန်မာနိုင်ငံအနေနဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုရပ်ဆိုင်းလိုက်တာရောအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုခုထိမရှိသေးတဲ့အပေါ်မှာပါအမေရိကန်ပြည်ထောင်စုကစိုးရိမ်ပါတယ်။မြန်မာအစိုးရအနေနဲ့လူခွင့်ရေးအထူးကိုယ်စားလှယ်နဲ့အမြန်ဆုံးပြန်ပြီးပူးပေါင်းဆောင်ရွက်တင့်တယ်လို့ အချက်လက်ရှာဖွေရေးအဖွဲ့ကိုလည်းခွင့်ပြုသင့်ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေလုပ်နေတဲ့အပေါ်တုံ့လှုပ်မယုံကြည်နိုင်အောင်ပဲဖြစ်ရပါတယ်
။မြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်ထဲမှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေစေဆိုတဲ့အခြေအနေကို EU ဥရောပသမဂ္ဂကစိုးရိမ်ကြောင်း EU တန်တမန် Mr. Karl Hellegraad ကလူခွင့်ရေးကောင်စီကိုတင်ပြပါတယ်
We deplore the ongoing climate of fear, insecurity, impunity, and lack of rule of law in Rakhine State.
Rakhine ပြည်နယ်ထဲမှာစိုးရိမ်ကြောက်လန့်စိတ်တွေမလုံခြုံမှုတွေအပြစ်ရှိသူတွေအရေးယူမှုကနေကင်းလွတ်နေတဲ့အခြေအနေတွေတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေတွေအပေါ် EU ကအံ့ဩတုန်လှုပ်ရပါတယ်။အဲ့ဒီအခြေအနေကြောင့်နောက်ထပ်ထွက်ပြေးနေတဲ့ဒုက္ခသည်တွေရှိနေတယ်။လူသားချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထောက်အပံ့တွေကိုအကန့်အသတ်နဲ့ပဲပေးနိုင်ပါတယ်။သတင်းမီဒီယာတွေလည်းတွားခွင့်မရဖြစ်နေပါတယ်။နေရက်ဆွန့်ခွာထွက်ပြေးသွားသူတွေအားလုံးသူတို့နေရက်ကိုလုံခြုံသိခါရှိစွာပြန်လာနိုင်မယ့်အခြေအနေတွေကိုဖန်တီးပေးဖို့မြန်မာအစိုးရကို EU ကတိုက်တွန်းပါတယ
်မြန်မာအိမ်နီးချင်းတရုတ်နိုင်ငံကတော့ငြိမ်းချမ်းတဲ့အဖြစ်ရရှိနိုင်ရေးမြန်မာအစိုးရရဲ့ဆောင်ရွက်မှုတွေကိုထောက်ခံကြောင်းအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုနိုင်ငံတကာအသိုင်းအဝိုင်းကလေးစားရမယ်လို့ပြောကြားသွားပါတယ်မြန်မာနိုင်ငံတည်ငြိမ်ရေးအတွက်နိုင်ငံတကာအနေနဲ့အပြုသဘောဆောင်တဲ့ပံ့ပိုးမှုတွေပေးရမှာဖြစ်တယ်လို့လည်းတရုတ်ကိုယ်စားလှယ်မစ်ဆောင်တန်ဝီကစကားပြန်ကနေတဆင့်ပြောကြားသွားခဲ့ပါတယ
် The issue of the Rohingya is a domestic issue of Myanmar
Rohingya ကိစ္စဟာမြန်မာနိုင်ငံရဲ့ပြည်ရင်းရေးကိစ္စဖြစ်ပါတယ်မြန်မာနိုင်ငံထဲမှာတမိုင်းကြောင်းအရာရောဘာသာရေးအရာရောတိုင်းရင်းသားလူနည်းစုအရာရောပြဿနာတွေရှိခဲ့တာဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်တဲ့အပေါ်တရုတ်နိုင်ငံကရှုတ်ချပါတယ်နိုင်ငံတည်ငြိမ်အောင်မြန်မာအစိုးရရဲ့အာထုပ်ဆောင်ရွက်မှုတွေကိုတရုတ်ကထောက်ခံအားပေးပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဆွေးနွေးညှိနှိုင်းဆောင်ရွက်နေတဲ့အပေါ်ထောက်ခံပါတယ်
အာဆီယံအဖွဲ့ကိုစားဖိလစ်ပိုင်ကိုစလဲပြောကြားခဲ့တာမှာတော့ရခိုင်ပြည်နယ်ထဲကလူသားချင်းစာနာမှုအခြေအနေအပေါ်အာဆီယံကစိုးရိမ်ကြောင်းနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုအပါအဝင်အကြမ်းဖက်ဆောင်ရွက်မှုအလုံးကိုရှုံချရတယ်လို့ပြောကြားသွားပါတယ်။ဒုက္ခသည်တွေပြန်လာနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့သဘောတူခဲ့တဲ့အပေါ်အာဆီယံကကြိုဆိုသလိုဒုက္ခသည်တွေတကယ်ပြန်လာနိုင်တဲ့အခြေအနေဖန်တီးပေးဖို့လည်းတိုက်တွန်းသွားပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ထိထိရောက်ရောက်ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့အတွက်လည်းအာဆီယံအဖွဲ့ကလူခွင့်ရေးကောင်စီမှတောင်းဆိုသွားခဲ့ပါတယ်ရှင်။
မဆူမြမွန်ပြောပြသွားတာပါအခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါကချင်ပြည်နယ်မန်စီမြို့အတွင်းကစစ်တပ်ကန့်တတ်နေမြေအတွင်းမှာမလာရှိရနေကတွေ့ရှိခဲ့တဲ့တည်ဆုံးနေတဲ့ကချင်စစ်ရှောင်ဒုက္ခသည်နှစ်ယောက်ရဲ့အမှုကိုစပြီးတော့စုံစမ်းစစ်ဆေးနေပြီးမျက်မြင်သက်သေနှစ်ဦးကိုလည်းမင်းကစစ်ဆေးခဲ့တယ်လို့ဆိုပါတယ်တည်ဆုံးသူနှစ်ဦးကဥကောင်းကိုတနက်နေ့ပစ်တက်ခံရတယ်လို့ယူဆရတဲ့အကြောင်းအဲ့ဒီမှုကိုအဆအဆုံးလိုက်ပါကူညီနေတဲ့သူတို့ကပြောပါတယ်အသေးစိတ်ကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကပြောပြပါလိမ့်မယ
်ကချင်စစ်ဆောင်ဒုက္ခသည်ဦးဖော်ခန်းရုံနဲ့ဦးအင်ခွန်နော်စန်းခေါ်ဒေါ်ကျန်နော်စန်းတို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမြို့နယ်စခန်းမှုဦးမျိုးတန်းကပြောပါတယ
်အမှုကတော့ပနမ9ပေါ့ဗျာပုံမှန်တော့တင်နေဖွင့်လာဟုတ်ကဲ့ဦးမစစ်ဆောင်ရှိပါသေးတယ်သူမိသားစုတွေပါဆစ်ပြီးတော့အဖြေထွက်လာပါတော့သူကကျွန်တော်လှမ်းပြောပါမယ်
စုံလန်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်းရှိသူတွေကအသေးစိတ်ထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့လွန်ခဲ့တဲ့နှစ်ရက်ကစလို့အမှုသက်သက်ဆိုင်တဲ့သူတွေကိုစတင်စစ်ဆေးနေပြီဖြစ်ကြောင်းမိသားစုနဲ့နှီးဆက်သူတဦးဖြစ်သလိုဒီအမှုကိုအစအဆုံးကူညီဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတဦးကပြောပါရယ်မျက်မြင်သက်သေတွေကိုထပ်မံစစ်ဆေးဖို့ရှိနေတယ်လို့ကူညီဆောင်ရွက်ပေးနေသူကဆက်ပြောပါရယ
်ကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနှစ်ယောက်ပေါ့သူတို့နှစ်ယောက်ကိုမနေ့ကဆစ်ပြီးသွားပြီပေါ့ဒီနေ့ကြတဲ့ခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့ဒီနေ့ရောစကမူရောသူတို့ဆယ်တန်းစောင်းသူတို့အဲ့ဒီဟာရှိတယ်ဆိုတော့3နာရီခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီဟာကျတော့သူတို့ခပရာယံပေါ့အခုအသက်ခံရတဲ့ဂျေးရွာပေါ့နော်အဲ့ဒီဟာဟိုအုပ်ချုပ်ရေးမှုတွေကိုသူတို့ပြန်ပြီးမှခေါ်ရတာရှိတယ်ပြသူတို့နှစ်ယောက်လာမယ်ပေါ့နော
်သူတို့တိတ်ဆုံးရရဲ့အကြောင်းရင်းကတော့ဆီအောင်စစ်စစ်ချက်ထွက်လာမှာပဲအတည်ပြုနိုင်လိမ့်မယ်လို့စကမူဦးမျိုးတန်းကပြောပါတယ်ဒါပေမဲ့အလောင်းတွေကိုတူဖော်ရေးနေရာမှာကိုရိုင်းလိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတနက်နေ့ပြစ်ခတ်ထားရတယ်လို့ယူဆအကြောင်းပြောပါရယ
်ကျွန်တော်တို့ကိုရိုင်းအမှားသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုရိုင်းမြင်ခဲ့တယ်အခုလောလောဆယ်ဆရာဝန်စစ်ချက်ကတော့တရားရုံးရောက်မှသူထွက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိချယုံကြည်လို့ရတာကတော့ဒီဗဇက်မှာဒီတနက်ကိုသိပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်ကအုံနောက်တွေဦးကောင်းခုနဲ့အကောင်လုံးကပွင့်ထွက်သွားတာဗျဟုတ
်မျက်မြင်တသက်ကြီးရဲ့ပြောဆိုချက်အရဒီနှစ်ဦးဟာဖမ်းဆီးထိန်းသိမ်းခံရတဲ့ဇန်နဝါရီလ31ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆအကြောင်းလဲသူကပြောပါရယ် သူတို့နှစ်ဦးပြောက်သွားတဲ့အချိန်ကစလို့မိသားစုဝင်တွေအနေနဲ့အချိန်ချင်းလိုက်ရှာခဲ့ပေမယ့်မတွေ့နိုင်မဲ့ဖြစ်ရာကနောက်ဆုံးမှာသူတို့ကိုမြှုပ်ထားတဲ့နေရာကိုကွက်ပြီးကန့်သတ်နေပေဖြစ်သတ်မှတ်ထားတဲ့တတော်ရဲမှာလောင်းကိုတွေ့ခဲ့ရတာလို့ဆိုပါရစေ
။မိသားစုဝင်တွေအနေနဲ့ဖေဖော်ဝါရီလမှာတချိန်တွက်ရှာတယ်။ဒါပေမဲ့အဲ့ဒီအချိန်မှာတွက်ရှာတဲ့ကကျွန်တော်လူ10ယောက်နဲ့သူတို့တွက်ရှာတယ်။ဒါပေမဲ့မာရှယ်လို့ထုတ်ထားတဲ့ဂျာကနေသူတို့စွန့်စားပြီးမှရှာတဲ့ကကျွန်တော်အဲ့ဒီအချိန်တော့အလောင်းကိုမတွေ့ခဲ့ဘူးပေါ့။သူတို့ပြန်လာတယ်တရက်ဟိုနိုင်ရီပိုင်းလေးပဲကြာတယ်ပေါ့။ဒါပေမဲ့ဒီမာရှလာရှိရနေ့မှာကျတော့သူတို့အယောက်24ယောက်နဲ့သူတို့တွက်ရှာတယ်တွက်ရှာတဲ့ကတော့ခုမှသူတို့ဒီနည်းနည်းအချင်းယူမှာပါပြီမီတာစုသူတို့အခုဒီဆုံးသွားတဲ့မီတာစုဝင်တွေပဲသူတို့တွက်ရှာကြတယ်ဆိုမျိုးအတိုင်းဝိုင်းတွေပေါ့ဘလောက်ပဲဟိုမာရှယ်လို့ထုတ်ထားတယ်ပဲပြောပြောတာဟိုတစုံတစ်ခုတေဝါပြီဆုံးလည်းတေဝါပြီပေါ့နော်ဟိုတစုံတစ်ခုတော့ဟိုစက်ကြတာဖြစ်ရမယ်ဆိုမှအဲ့နေရာတော့သူတို့အချင်းယူမှာရှာတယ်ဆိုတော့ကျွန်တော်မာရှလာသတ္တနာကြီးရှီယနေသတ္တနာကြီးကြော်ကြော်လေးမှသူတို့ဒီအလောင်းကိုတွေ့တယ်ပေါ့ဟုတ
်တိတ်ဆုံးသူဥဖော်ခန်းရုံနဲ့ဦးအင်ခွန်တော်စန်းတို့နှစ်ဦးပျောက်ဆုံးသွားပြီး38ရက်ကြာမှသူတို့ရဲ့ရုပ်လောင်းတွေကိုမိသားစုဝင်တွေကတွေ့ရှိခဲ့ရဖြစ်ပါရဲ့ခင်ဗျာ
ဒါကတော့ VOE မြန်မာပိုင်းသတင်းတော့ကုဇော်ထက်ရဲ့သတင်းလောကိုနားဆင်ကြရတာပါတော်ရရှိမှာခင်ဗျာထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်အတွင်းမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေတင်းဆောင်လာတဲ့လူမှောက်ကူကားတစ်စီးဟာမလ12ရက်နေ့မနက်ပိုင်းမှာစစ်စေးလုံနေတဲ့ရဲကင်းကိုဖျက်ပြီးတော့မောင်းပြရာကနေတိတ်မောက်ခဲ့ပြီးတော့အဲ့ဒီမှာလူ၈ဦးဖမ်းဆီးခံခဲ့ရတယ်လို့တူဦးကတော့ကားမောက်တာကြောင့်ဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့သိရပါတယ်အကြောင်းစုံကို VOE မြန်မာပိုင်းရဲ့သတင်းတော့မအေးမှကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေတဲဆောင်လာတဲ့လူကုန်ကူးသူတွေရဲ့ကားနှစ်စီးကိုရဲကင်းစခန်းတစ်ခုကနေတားဆီးခဲ့ရာကနေကားတစ်စီးကတစ်ပင်နဲ့တိုက်မိပြီးတိတ်မောက်သွားခဲ့တာကြောင့်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ဦးကိုဖမ်းဆီးမိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒေါက်တာဦးကျော်တောင်းကဆိုပါတယ်
။ဒီမလေးရှားနေကြမိသွားပြီ။အဲ့ဒီမှာကားနဲ့စီးတင်ပြီးတော့မြန်မာနိုင်ငံသားအဟိုတိဆောင်လာတဲ့ကားနဲ့စီးကခရီးစခန်းကိုဖျက်လာတယ်။ဟိုလမ်းကင်းစခန်းမှာစောင့်တဲ့ရေးတွေကတွေ့တော့တားတယ်။တားတော့သူတို့ကရမပေးဘူး။ဖျက်လာတော့အဲ့ဒါကိုရေးစခန်းကရခိုင်တော့မရဘူး။မရဘဲနဲ့မောင်းပြေးတယ်။မောင်းပြေးတော့တကြီးကစစ်ပေကိုတက်ကြီးတော့မှောက်သွားတယ်တကြီးကလွတ်သွားတယ်အဲ့တိတ်မိတဲ့အချိန်မှာမြန်မာနိုင်ငံသားရှေ့ရောက်ပါတယ်လူသမီးတယောက်ပါတယ်တယောက်ကတန်ရာတော့ပြင်းထန်တယ်လို့
2018ခုနှစ်အတွင်းထိုင်းမလေးနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကို၃ချိန်ထက်မနည်းကုညီကယ်ဆယ်ရေးတွေလုပ်နိုင်ခဲ့ပေမဲ့လူကုန်ကူးတဲ့သူတွေကိုဖမ်းဆီးနိုင်ဖို့အတွက်အခက်အခဲတွေရှိခဲ့ကြောင်းဦးကျော်တောင်းကပြောပါတယ
်ပြောချင်တာကတော့လူကုန်ကူးမှုကိစ္စရောက်ကိုမြန်မာလူကုန်ကူးမှုတပ်ဖွဲ့ရောထိုင်းလူကုန်ကူးမှုတပ်ဖွဲ့ရောနိုင်နိုင်နဲ့မတားဆီးနိုင်ဘူးလို့ပြတ်ထန်းထားတဲ့ဥတွေကလည်းပဲလူကုန်ကူးမှုကိစ္စတွေကိုနိုင်နိုင်နဲ့မထင်ရှားနိုင်ဘူးဆိုတာကိုကြားရဖြစ်တယ်
။မလာ၁၂ရက်နေ့မှာဖြစ်ပွားခဲ့တဲ့လူကုန်ကူးမှုမှာတော့ထိုင်းမလေးနယ်စပ်ဟိုက်ရိုင်လီစိတ်ကနေမလေးနယ်စပ်ကိုဝင်ဖို့အတွက်တဦးကိုဘတ်ငွေ1500ခန့်ပေးခဲ့ရတယ်လို့လည်းဖန်ဆီးခံရတဲ့မြန်မာတွေကဆိုပါတယ်။မြန်မာနိုင်ငံသားတွေကိုတဲဆောင်လာတဲ့ထိုင်းနိုင်ငံသားကားမောင်းသမားကိုတော့ရဲစခန်းမှာဆက်လက်စစ်ဆေးမှုတွေပြုလုပ်နေပြီးနောက်ွယ်ကနေခိုင်းစေတဲ့လူကုန်ကူးသူတွေကိုဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းစုံကလာရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုသွားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူပေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာတော့ထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင်
။မအေးမှာပြုတ်ပြသွားတာပါ။တရုတ်နိုင်ငံမှာသမရသက်တမ်းကတ်တက်ထားတာကိုပယ်ဖျက်လိုက်တာကတရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကကျတဲ့ခေါင်းဆောင်မှုခံမာရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရမီဒီယာတွေဘက်ကကာကွယ်ပြောဆိုပါတယ်။ဒါပေမဲ့တုံးသက်သူတွေကတော့အဲ့ဒီလောက်ရကြောက်တရုတ်နိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရတဖြည်းဖြည်းပုံမပွင့်လင်းလာနိုင်တယ်ဆိုတဲ့မျှော်မှန်းချက်တွေမှေ့မှိန်သွားတယ်လို့ဆိုပါတယ်မြန်မာနိုင်ငံအပေါ်မှာရောဘလူးတက်ရောက်မှုတွေရှိနေမှာသလဲဒီအကြောင်း VOA သတင်းတောက် Victivity သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါပ
ါ73ချိန်မြောက်တရုတ်ပြည်သူကွန်ကရစ်လွှတ်တော်ကနေအရင်သမရတက်တန်း2ချိန်ကန့်သက်ထားတာကိုပယ်ဖျက်လိုက်တာကြောင့်လက်ရှိဒုတိယသမရတက်တန်းထမ်းဆောင်နေတဲ့သမရရှီကျင်းပင်ရာသပံအုပ်စိုးသွားမှာကိုစိုးရိမ်မှုတွေပေါ်နေချိန်မှာတရုတ်စိုးရပိုင် Global Times သတင်းစာကရဲဘော်ကြီးရှီကျင်းပင်ကိုဝိုင်းရံပြီး တရုတ်ကွန်မြူနစ်ပါတီဘိုကော်မတီရဲ့ခိုင်မာတဲ့ဥဆောင်မှုနောက်မှာတသွေးမတင်းလိုက်ပါနိုင်ရေးဟာတရုတ်အနာဂတ်ပန်းထိုင်အတွက်အခရာကျတယ်လို့ဆိုလိုက်ပါတယ်။ဒါအပြင်အစိုးရပိုင်းချိုင်းနာဒေးလီသတင်းစာကြီးကလည်းဖွဲ့စည်းအုပ်ချုပ်ပုံမှာအခုလိုတက်တန်းကန်တာတာကိုဖြုတ်ပေးလိုက်တာကြောင့်ဘဲကောင်းဆောင်မှောက်ရာသပ်ပံသမရလုံမယ်လို့မဆိုလိုဘူး။လက်ရှိပြည်ပြင်ပြောင်းလဲရေးတွေပိုအားကောင်းလာဖို့နဲ့လက်စားမှုတိုက်ဖျက်ရေးတိုးမြှင့်လှုပ်ဆောင်ဖို့သာအဓိကရည်ရွယ်တာဖြစ်တယ်လို့ကာကွယ်ပြောဆိုခဲ့ပါတယ်။1982ခုနှစ်ကဖွဲ့စည်းပုံမှာသမရတက်တန်းကန့်သက်ခဲ့တာကိုအခုလိုဖြေလျှော့ပေးဖို့လွှတ်တော်တဲ့မဲခွဲရမှာလွှတ်တော်ကိုယ်စားလှယ်3000နီးပါးရှိတဲ့အထက်ကအများစုကထောက်ခံလိုက်ပြီးကန့်ကွက်မဲ2မဲနဲ့ကြားနေမဲ3မဲသာရှိခဲ့ပါတယ်။အမေရိကန်နိုင်ငံရှီကာဂိုတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမခဒလီယန်ကအခုဖွဲ့စည်းပုံပြောင်းလဲချက်ရဲ့အဓိကဆိုလိုချက်ကို
ဒါကရှီကျင့်ဖင်ဟာဒီနေ့ကာလတရုတ်နိုင်ငံရဲ့အမြင့်မားဆုံးခေါင်းဆောင်မှုအဆင့်မှာအထင်ရှားရှိနေတယ်ဆိုတာကိုတရုတ်ဝင်အတိအမှတ်ပြုလိုက်တဲ့သဘောပါပဲ
။ဒါအပြင်ဗမာခရန်ကဆက်ပြီးတရုတ်နိုင်ငံအခုလိုတိုးတက်လာအောင်အရင်ဖြစ်ဖြစ်ပြောင်းလဲခေါင်းဆောင်တိတ်ဆောင်ဖင်နိုင်ငံရေးစီးပွားရေးရာဖြည့်ရှော့မှုတွေလုပ်ပေးခဲ့တာနဲ့အခုလက်ရှိသမရရှိလက်ထက်ဖြစ်လာတာတွေကတလန်းစီဖြစ်နေတယ်လို့ထောက်ပြလိုက်ပါတယ
်။
ဒီစမှာတော့တရုတ်ခေါင်းဆောင်တွေအနေနဲ့ပြသလိုက်တာကနိုင်ငံထဲမှာနိုင်ငံရေးရာထိန်းချုပ်မှုတွေပိုတိုးလှုပ်လာတာအပြင်စီးပွားရေးလည်းပိုထိန်းချုပ်လာတယ်ဆိုတဲ့သဘောဖြစ်နေပါတယ်။ပြီးခဲ့16နှစ်ခန့်အတွင်းမှာလည်းစီးပွားရေးမှာပိုထိန်းချုပ်လာတဲ့ဘက်ကိုရောက်လာခဲ့လေ
။အခုလိုသမရတက်တန်းကန့်တာတာကိုရှော့ချလိုက်မှုပေါ့။တရုတ်လူမှုမီဒီယာကွန်ရက်တွေမှာလည်းဝေဖန်မှုတွေတချို့ရှိခဲ့တာနဲ့ပတ်သက်ပြီးမေးမြန်းရမှာပမခရန်ကဆက်ပြေ
အခုကနိုင်ငံရေးစနစ်ရရောခေါင်းဆောင်မှုကပါသတင်းမီဒီယာတွေကိုပိုထိန်းချုပ်လာတဲ့သဘောဖြစ်လာပါတယ်အခုအပြောင်းလဲအပေါ်ငိုတွေကမချေနဲ့သူတွေကိုပို့ပြီးတော့မချေမနှက်ဖြစ်သွားစေနိုင်ပါတယ
်အဲ့ဒီတော့တရုတ်မြန်မာရေးလေ့လာသူဒေါက်တာလှကျော်စောကအခုအချိန်မှာတရုတ်အနေနဲ့ကွန်မြူနစ်ပါတီရေရှည်ရည်မှန်းချက်တွေပါတီနှစ်တရာပြည့်ရောက်မဲ့2021ခုနှစ်နဲ့ပါတီအုပ်ချုပ်လာတဲ့နှစ်တရာပြည့်2049ခုနှစ်မှာပြည့်မီရင်စင်ဆက်မပြတ်ခိုင်မာတဲ့ခေါင်းဆောင်မှုရဖို့လိုတယ်လို့အခုခန့်စားလာရပြီးပြင်ဆင်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။ဒီမှန်ချက်ကြီးတွေဖြစ်တဲ့စီးပွားရေးဆက်တိုးတက်ဖို့နဲ့ဆိုရှယ်လစ်နိုင်ငံဖြစ်ဖို့စောင့်ကြည့်ရေးအဖွဲ့တွေကိုအခုဖွဲ့စည်းပုံပြောင်းလဲမှုမှာအထူးကထည့်ခဲ့ပေမဲ့အများသိမသိကြဘူးလို့ဒေါက်တာလှကျော်စောကထောက်ပြပါတယ
်။တရုတ်ကွန်မြူနစ်ပါတီထဲမှာပေါ့ဒီအစိုးရထံမှာပေါ့ရုပ်ဟန်နေပါတယ်ကြီးကြပ်မဲ့ကွန်ပျူတာအခုဒီဖွဲ့စည်းအုပ်ချုပ်ပုံပြင်တဲ့ထဲမှာအဲ့ဒါအဓိကအားဖြင့်ပါ
ဒေါက်တာလှကျော်စောကဆက်ပြီးအခုတရုတ်အပြောင်းလဲကနေမြန်မာနိုင်ငံအပေါ်မှာလဲစီးပွားရေးရအထောက်အကူဖြစ်စေနိုင်တယ်လို့ဆိုပါတယ
်ရှီကျင်းပင်ကဆက်ပြီးတော့ဒါသမရဖြစ်နေမယ်ဆိုရင်သူတင်တဲ့ policy line ဖြစ်တဲ့ one belt one road ကပိုလမ်းမှစီမံကိန်းကပို့ပြီးတော့အမေမြန်ထက်ထက်နဲ့ပို့ပြီးသွက်သွက်လက်လက်ဖြစ်လာမယ်ဆိုရင်သူကအင်းကြီးသားချင်းနိုင်ငံတွေကိုရောကမ္ဘာစီးပွားရေးတွေအတွက်အထူးသဖြင့်ဖွံ့ဖြိုးတဲ့နိုင်ငံတွေအတွက်ပုံမကောင်းမွန်လာနိုင်စရာရှိတယ်။အဲ့တော့ကျမတို့ပမာကြီးကအင်းကြီးသားချင်းနိုင်ငံလည်းဖြစ်တယ်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလည်းဖြစ်တဲ့အတွက်ကြောင့်ကျမတို့အတွက်လည်းအကျိုးတစ်စုံတစ်ရာရှိရည်လို့ဖြစ်မှာ
။ဒါအပြင်မြန်မာနိုင်ငံငင်းချင်းအတွက်လည်းအလားအလာကောင်းသွားစေမှာပါလို့ဒေါက်တာလှကျော်စောကဆက်ပြောပါတယ်
။ငင်းချင်းအတွက်ပို့ပြီးတော့တက်ရောက်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဆောက်မဲ့ဒီ one belt one road ကဘာသာတည်းကိုဖြတ်မဲ့လမ်းနေရာကိုငင်းချင်းဖြစ်နေတဲ့နေရာတွေဖြတ်မှာလေ။အဲ့ဒီနေရာတွေကမစွဲမချောင်ပါငင်းချင်းရမှာလေ။အဲ့ခါကျတော့စီးပွားရေးတွေတက်လာအောင်ဘယ်လိုကူညီနိုင်မှာတွေရှိပါလဲ။အဲ့ခါကျတော့ငင်းချင်းအတွက်လည်းတစုံတရာတိုးတက်လာနိုင်စရာတွေရှိပါတယ်။
အခုလိုအချိန်မှာအေရှားဆိုဆိုက်တီအဖွဲ့ရဲ့တရုတ်ကျွမ်းကျင်သူအိုဘယ်ရှက်ကအခုတရုတ်လျက်ကြောင်တချိန်တော့ကတရုတ်နိုင်ငံမှာနိုင်ငံရေးရာတဖြည်းဖြည်းပွင့်လင်းလာမယ်လို့မှန်းဆထားချက်တွေကမေးမိန်သွားပြီလို့ဆိုနေပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းပြောပြတော့တာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOE ကိုအကြံပြုစာရေးသားပေးပို့လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလံမီတာ190 kHz 1509ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေဘက်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်ပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီအစိုးရရဲ့ဝင်ငွေကဘယ်လောက်ရှိတယ်လဲအစိုးရဘယ်ကနေငွေတွေဝင်နေတယ်လဲအဲ့ငွေတွေကိုသူတို့ဘယ်လိုပြန်သုံးရမလဲဝင်နေတဲ့ဝင်
ငွေဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါအပြင်တူတာဆိုရင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြတ်မက်ဆေ့ချ်စင်းနဲ့အတူတင်ပြပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံက The Daily Star သတင်းစာရဲ့သဘောထားအမြင်ကဏ္ဍမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်နိုင်ငံတကာရဲ့အရေးယူအပြစ်ပေးမှုကနေရှောင်ရှားနိုင်ရေးအတွက်မြန်မာအစိုးရကမျက်စိပိတ်ညှဉ်းဆဲနေသည့်အချိန်လူနည်းစုတိုင်းရင်းသားတွေကိုအကြမ်းဖက်ရှင်းလင်းချေမှုန့်နေတာကတော့ဆက်လက်ပြီးတော့ဖြစ်ပွားနေသေးရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေကိုသူ့မြေပေါ်မှာလက်ခံနေထိုင်ခွင့်ပေးထားရချိန်မှာမြန်မာအစိုးရကတော့သူ့ရဲ့ရည်ရွယ်ချက်နှမျိုးတွေကပထမခြေလှမ်းအဖြစ်စစ်တပ်တွေကိုနေဆက်တစ်လျှောက်မှာဖြန့်ကျက်ချထားနေပါတယ်။နှစ်နိုင်ငံကြားဒုက္ခသည်တွေနေရပြန်ပို့ရေးသဘောတူညီချက်ပြုလုပ်ထားပေမဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရရင်းကိုပြန်မလာနိုင်အောင်ကြိုတင်ဟန်တားဖို့ဖြစ်ပါတယ်။ပိုးပြီးတော့ဆိုးတဲ့ဒုတိယချက်ကတော့ရခိုင်ပြည်နယ်အတွင်းမှာကြန့်ရှိနေသေးရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကိုထွက်ပြေးအောင်လုပ်ပြနေတာဖြစ်တယ်လို့យေတာထားပါဗျ။ညီမအစိုးရနဲ့မဟာမိတ်တရုတ်နိုင်ငံကလွဲလို့နိုင်ငံတကာအတိုင်းအဝန်းကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုပြစ်တင်ရှုံချနေကြတာပါ။ဂျိုရုကနေရက်ကူးထားတဲ့မငင်းနိုင်တဲ့အထောက်အထားတွေရရိုဟင်ဂျာတွေနေထိုင်တဲ့ကြီးပါတွေကိုလူယူဖျက်ဆီးနေကြပါဗျ။အခုချိန်အထိတော့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကလည်းပြစ်တင်ရှုံချတဲ့ကြေညာချက်လောက်နဲ့ပဲရပ်တန့်နေကြပါဗျ။ဒီလောက်နဲ့တော့မြန်မာအစိုးရရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးအစီအစဉ်တွေရပ်တန့်သွားစေမှာမဟုတ်ပါဘူး။ရေးယူပြပေးတာမျိုးမဟုတ်ဘဲမြန်မာအစိုးရကိုဘလောက်ကြာကြာစီယုံပြောဆိုနေကြအောင်မှလဲလို့မေးခွန်းထုတ်ထားပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်ရေးယူမှုမခံရဘဲလှုပ်ဆောင်နေတဲ့မြန်မာအစိုးရရဲ့အစုလိုက်ပုံလိုက်တပ်ဖြတ်တဲ့စစ်စင်ရေးဟာအောင်မြင်နေပါတယ်။ကမ္ဘာနှံ့ကတခြားအာဏာရှင်အစိုးရတွေကလည်းဒီနီးလန်းကိုမှတ်သားနိုင်ယူနေကြပါလိမ့်မယ်လို့យေတာထားပါတယ်ခင်ဗျာ။
ဆက်လက်ပြီးကနေဒါနိုင်ငံထုတ် The Toronto Star သတင်းစာမှာတိုနီဘောမန်ရေးသားထားတဲ့ရိုဟင်ဂျာတွေကိုဘယ်သူကူညီကယ်တင်နိုင်မလဲဆိုတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်ရှင်။ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးဇာယီရတ်အယ်ဟူစိန်ကဒီပတ်တွင်မှပဲမြန်မာစစ်တပ်ကရိုဟင်ဂျာလူနည်းစုအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ပွဲရှိကြောင်းသတိပေးပြောကြားလိုက်ပါတယ်လို့ဆောင်းပါးကိုအစချီရေးသားထားပါတယ်။လွန်ခဲ့တဲ့6လလောက်ကစပြီးရိုဟင်ဂျာ9သိန်းကျော်ဟာမြန်မာပြည်တွင်းကပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရပြီးဒီဒုက္ခသည်တွေကိုနေရပ်ပြန်ပို့နိုင်ဖို့အစီအစဉ်တွေလုပ်နေပေမဲ့လည်းအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ရှိနေသေးတယ်လို့သိရပါတယ်။ကနေဒါ Liberal ခေါင်းဆောင်ဟောင်းရိုဟင်ဂျာအရေးဆိုင်ရာအထူးကိုယ်စားလှယ် Bob Ray ကသူ့ရဲ့ကြားပြတ်အစီရင်ခံစာမှာလူခွင့်ရေးချိုးဖောက်မှုဆိုင်ရာပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့လိုအပ်တယ်လို့နိုင်ငံတကာကိုတိုက်တွန်းထားပါတယ်။ Bob Ray ကသူ့ရဲ့နောက်ဆုံးအစီရင်ခံစာကိုကနေဒါနိုင်ငံလွှတ်တော်ကိုသတင်းပတ်အနည်းငယ်အတွင်းမှာတင်သွင်းဖို့ရှိပါတယ်။တကယ်လို့ဒီ Rohingya ကိစ္စဟာလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့အနေအထားပေါ်ပေါက်ခဲ့မယ်ဆိုရင်ကနေဒါနိုင်ငံအနေနဲ့ဘာဆက်လုပ်မလဲ။ဘာမှမလုပ်ပဲဒီတိုင်းလက်ပိုက်ကြည့်နေတာဟာအဖြေမဟုတ်ဘူး။နောက်ဆုံးကတော့ American သမ္မတ Trump လက်ထက်မှာကမ္ဘာနိုင်ငံတွေဟာမိမိအကျိုးကိုသာလိုလားကြပေမဲ့ဝန်ကြီးချုပ် Trudeau ရဲ့အစိုးရကတော့ဒီလိုမဟုတ်ပါဘူးဆိုတာပြသနိုင်မဲ့အခွင့်အရေးဖြစ်တယ်လို့ရေးသားထားတာဖတ်ရှုရပါတယ်ရှင
်။လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစပါအတင်းချုပ်ကအခြေခံစဘာစီနှုံတတ်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလှုပ်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလယ်သမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။
အခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်အီးမေးလ်လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်တော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက် VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွင်နဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါရရှင
်။ဤကညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါ။ဒီနေ့မနေ့တည်းတင်ပြပေးမယ့် EDN အသုံးကတော့
In cahoots with
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက I and in အတွင်းမှာအထဲမှာ CAHOOTS cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေပြင်သစ်လို့ cahoot ကတော့အင်္ဂလိပ်ကလေးလို့လုံးကောက်တီးပေးရပါလေ IN ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots and they make a lot of money out of the drug trade
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်သေးတညာနဲ့ပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
ဒီကြိတ်သေးတညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In cahoots with
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါမယ်။အင်ကြားမှာကတော့စီဝါရေးကဏ္ဍဖြစ်ပါတယ်။တိုင်းပြည်ရဲ့စီဝါရေးနဲ့ပတ်သက်လာရင်လက်ရှိမှာအစိုးရကဘယ်ကဏ္ဍကိုအဓိကအာရုံစိုက်လုပ်နေတယ်၊လုပ်နေတာတွေအောင်မြင်မှုရှိမရှိ၊လူထုကဘယ်ချက်တွေကြည့်ပြီးတော့သိနိုင်မလဲ။လူထုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့စီဝါရေးဘိုင်းကိုအစိုးရကတကယ်တမ်းအာရုံစိုက်လုပ်လာနိုင်ချေရှိတဲ့အလားအလာစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သုံးသပ်ချက်ဆောင်မရေးသားထားသူကြီးပြူကြီးမဲ Facebook စာမျက်နှာကိုစီစဉ်သူတွေကတူဖြစ်တဲ့ကိုကျော်စောခိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
ကိုကျော်စောခိုင်ရေးတဲ့ဒီစောင်းမပေါ်လေအဲ့တည်းမှဒီအစိုးရကလောလောဆယ်မှာမက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့စူးစမ်းနေတယ်လို့အကြီးအကဲတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ VOA ပရိသတ်နားလည်အောင်လို့ဒီလိုမက်ခရိုစီးပွားရေးတည်ငြိမ်မှုရဖို့စူးစမ်းနေတယ်ဆိုတာကိုရိုးရှင်းတဲ့အသုံးလုံးနဲ့ပြောမယ်ဆိုရင်အစိုးရကဘယ်ကိစ္စတွေကိုတကယ်တမ်းအာရုံစိုက်လုပ်နေတယ်ဆိုတာရှင်းပြပေးပါလားခင်ဗျ။ဟု
တ်ကဲ့အဓိကတော့တိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးကိုလွှမ်းခြုံပြီးစဉ်းစားတာပါ။ဈေးကွက်ကြီးတစ်ခုလုံးကိုခြုံပြီးစဉ်းစားလိုက်တာ။တိုင်းပြည်ရဲ့ပြည်ပကုန်သွယ်ရေးနိုင်ငံညာကလာတဲ့ယင်းနှိမ့်ညွန်မှုအခြေအနေပြီးတော့ကျွန်တော်တို့မြန်မာငွေကြေးရဲ့တန်ဖိုးပေါ့မြန်မာငွေကြေးနဲ့နိုင်ငံခြားငွေလဲလဲနှုံးနေမြန်မာငွေဖောင်းပွားနှုံးအစိုးရရဲ့ဝင်ငွေနဲ့ထွက်ငွေ GDP ဒီလိုဟာမျိုးတွေအားလုံးကိုအဓိကအာရုံစိုက်ပြီးလုပ်နေတဲ့ဟာကိုမက်ခရိုစီးပွားရေးလို့ဆိုလို့ရှင်တာနည်းနည်းချက်ပြောမယ်ဆိုလို့ရှင်တော့ဥပမာဆိုကြပါစို့ခဏအစိုးရရဲ့ဝင်ငွေကဘယ်လောက်ရှိသလဲအစိုးရဘယ်ကနေငွေတွေဝင်နေသလဲအဲ့ငွေတွေကိုသူတို့ဘယ်လိုပြန်သုံးရမလဲဝင်နေတဲ့ဝင်ငွေကနည်းပြီးလုံးစရာတွေကများနေလို့ရှိရင်တခြားငွေရပေါက်တွေဘယ်လိုရှာနိုင်မလဲအဲ့တော့အစိုးရကမလုံနိုင်တော့ဘူးဆိုလို့ရှိရင်ရောပုဂ္ဂလိကကိုဘယ်ကဏ္ဍတွေကိုလွှဲပေးဖို့ဖြစ်နိုင်မလဲပုဂ္ဂလိကကမှရောလုံနိုင်တဲ့အစွမ်းအစရှိသလားငွေကြေးတောင်တင်းမှုမျိုးရှိသလားမရှိဘူးဆိုရင်ဥပမာဆိုကြပါစို့ဘဏ်တွေရဲ့အခန်းကဏ္ဍကဘယ်လောက်လဲသူတို့ငွေချေးပေးနိုင်မလား
ပန်ဒုံနုံနေကိုဘယ်လိုထားမလဲအဲမလားချမလားအဲ့လိုကိစ္စမျိုးတွေကိုအဓိကထားပြီးကြင်တွင်နေတာကိုဟိုမက်ခရိုစီဝိုင်းပြင်ရင်မှုရအောင်လုပ်နေတယ်လို့ကျွန်တော်ဆိုလို့ချင်တာပါဟုတ်ကဲ့ပါခင်ဗျာဆိုတော့လက်ရှိအင်နိုဒီပါတီဦးဆောင်နေဆွေးရပါလေဒီဆိုတော့ကဒီမက်ခရိုစီဝိုင်းတွေငြိမ်မှုရဖို့စူးစမ်းနေတယ်ဆိုတော့အခုချိန်ထိလှုပ်ထားသမျှတွေထိရောက်တယ်မထိရောက်ဘူးအောင်မြင်တယ်မအောင်မြင်
Uma, tu nessasabiro, we pampo knows rale, the we lella known a sasabiro, tina in a ham you are. Not who conze no no ham you, pando no no ham you, Charol, general, near what Halu Yarek is on your mobile. Taman, the Nepia Ketehari Shidabo, Bajalu ham you, general, Nanganyakon, the yellow ham you, not Kua or bill of payments or a POP lo ham you or not, a spool blouse sheet, a twingo, blouse sheet, a sort of ham you reale, Topian being in my big Lurua Tina Malina. ဒီမှာကျွန်တော်နည်းနည်းပြောခြင်းတာဥမာဘီလ်အော့ပေးမန့်လို့ဟာမျိုးကြတဲ့ခါကျတော့သူကတနိုင်ငံလုံးမှာရှိတဲ့နိုင်ငံညာငွေအဝင်အထွက်ကိုကြည့်တာဗျာအဲ့တော့ဆော့ဆော့ပြောတဲ့ပြပကုံတော်ကြီးဆိုတာဒီကောင်ရဲ့အစိပ်ပိုင်းအကြီးတစ်ခုပေါ့နော်အဲ့ဒီလိုဟာမျိုးတွေပေါ့ဘီလ်အော့ပေးမန့်နည်းနည်းအရေးကြီးတယ်သူကအပေါင်းအထွက်မှာကျွန်တော်တို့နိုင်ငံညာအရှန်ဝင်ငွေဆိုတဲ့ဟာမျိုးဖြစ်လ
ဒီကနေ့မဟုတ်ပြန်သူတို့ပို့ပြီးအဓိကစိတ်ဝင်စားတာကုန်စည်နှုန်းဟာနည်းနည်းဖြစ်နေတာဟုတ်ကဲ့ကျွန်တော်လည်းကြွရအောင်ဖြတ်မိခြင်းလို့ပါဆိုတော့လူလူကသူတို့နဲ့ဓာတ်ရိုက်သူတို့ဘက်ကိုဓာတ်ရိုက်တက်ရောက်နေတာကကုန်စည်နှုန်းဟာမျိုးဆိုတော့လက်ရှိချိန်မှာကကျွန်တော်တို့လည်းပြည်တွင်းမှာအတန်ကြီးကြားနေရတယ်ကုန်စည်နှုန်းကကျသွားတာမရှိဘူးကုန်စည်နှုန်းကတက်တာကြီးပဲရှိတယ်ဆိုတော့မက်
Papilo Lesure Kajaro, Uma Sujabazuno, the Macrosuaga, Uma Janoga, to Tanang alone Tainane, GDP Luhamu, Sinzani, Chema, the Micro Vaima Jara Kaja, Long Nashing, Dupisit Kulong, and Wellua Yanu are Waru, who Chini de Hamu. I don't Ludune Daya Sasabe, a buying a micro Vaima Pobi, Miare, Lujano, Temare.
Okay, အရိယာကိုလည်းပဲကိုကျော်စောခန့်ရေးတဲ့ဆောင်းပါးထဲမှာလည်းပြောထားပါတယ်ဒီစီးပွားရေးလုပ်ငန်းတစ်ခုကျင်းစီကိုဒီစီးကြည့်တာမိုက်ခရိုစီးပွားရေးလို့ရှင်းပြထားတာကျွန်တော်ဖတ်ရပါတယ်ဆိုတော့အဲ့လိုတစ်ခုကျင်းစီကိုအခုအချိန်မှာအစိုးရအနေနဲ့အသေးစိတ်မကြည့်နိုင်သေးဘူးဆိုတဲ့သဘောမျိုးရေးထားရလဲတွေ့ရပါတယ်ဒီတော့ကဒီမိုက်ခရိုစီးပွားရေးကလူလူများစုကြီးစီးပွားရေးအဆင်မပြေမပြေဆိုတာနဲ့တိုက်
ပေါ်မျိုးပေါ့လေဟိုအသေးစိတ်ကြည့်တဲ့ဟာပေါ့သူကတပင်ပင်ရင်းစီကိုကြည့်တဲ့ဘောမက်ခရိုကတက်ဒိုက်တစ်ခုလုံးကိုပြောပါဆိုရင်အဲ့တော့မက်ခရိုဆိုတာအဆုံးဖြတ်ပေးနေတဲ့အချိန်မှာမိုက်ခရိုကအဓိကကကုမ္ပဏီပိုင်ရှင်တွေလုပ်ငန်းရှင်တွေနဲ့သူကဟိုလိုကယ်ဂါဗာမင့်တွေနဲ့ပို့တက်ဆိုင်တဲ့အပိုင်းဖြစ်လာတယ်ဗျအဲ့တော့မက်ခရိုကတကယ်ကျေပြန့်လာတော့မှန်တယ်ဒါပေမဲ့မို ကြတာမဟုတ်ဘူးလူချင်းကြည်ပြီးတက်လာဖို့လို့တယ်ဆိုလိုတာမိုက်ခရိုမအောင်မြင်ဆင်းရဲမှုရှော့ချတယ်ဆိုတဲ့ကိစ္စမျိုးတွေကလည်းမဖြစ်လာနိုင်ဘူးအဲ့တော့ဆိုလိုတာကတနိုင်ငံလုံးဆိုတဲ့လွှမ်းခြုံမှုတဲ့ဆိုင်ရင်ကျွန်တော်တို့ကဒေတာတစ်ခုချင်းစီကိုကြည့်ဖို့လိုလာတယ်ဒါပေမဲ့အဆက်ဆက်တော့ရှိရမှာပေါ့လေ
ဟိုဆိုရပါလို့စီရလိုကေဆိုရတခုချင်းစီနဲ့လိုက်လျောညီတွေရှိဖို့လိုလာတယ်ဒါပေမဲ့ကျွန်တော်ပြောချင်တာမိုက်ခရိုကအစိုးရကင်တွေတယ်ဆိုတဲ့အခါတဲ့ဒေတာဆိုင်ရာအစိုးရတွေနဲ့စီပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေနဲ့ပို့ပြီးတော့ဆက်ဆက်လာတယ်အပိုင်းပေါ့ဟုတ်ကဲ့အဲ့တော့သူကဟိုမိုက်ခရိုပဲအထိကောင်းမှမိုက်ခရိုစနိုင်မယ်ဆိုတာမျိုးတော့မရှိပါဘူးဒါပေမဲ့မိုက်ခရိုတည်င ီအခြေအနေမှာကခုနပြောသလိုဒေသဆိုင်ရာအစိုးရတွေပေါ့လေကျွန်တော်တို့ဒီမှာကျွန်တော်တို့မြန်မာနိုင်ငံနေနေဆိုတော့ပြည်နယ်တိုင်းဒေသကြီးအစိုးရတွေဘက်ကရောဒီအစိုးရတွေနေနေကရောဒီသူတို့သက်ဆိုင်ရာဒေသတွေမှာပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဒီလိုမိုက်ခရိုစီးပွားရေးလူမှုနဲ့တိုင်းသက်ဆိုင်တဲ့စီးပွားရေးကိုဒီနေ့ဒီအချိန်မှာထိထိရောက်ရောက်တိုးတက်အောင်လုပ်နိုင်နိုင်တယ်လို့ရောတွေ့ရပါလားခင်ဗျာ
ဒီဟာနဲ့ပတ်သက်တဲ့ indicator တွေပေါ့နော်ဒီတိုင်းဒေသချင်းစီတစ်ခုလုံးရဲ့ ဟိုဘဲကန္နာတွေမှာအပြောင်းလဲတွေဖြစ်လာတယ်ဘဲကန္နာတွေမှာတိုးတက်မှုတွေရတယ်ဆိုရတာမျိုးတော့ကျွန်တော်တေးချာချာမကြည့်ဘူးဒါပေမဲ့လုံနေကြတာတွေကတော့ကျွန်တော်တို့သတင်းတွေကြားရတာပေါ့ဗျာအဓိကကတော့ရန်ကုန်တိုင်းဒေသကြီးလို့ဟာမျိုးမှာကြတော့ကျွန်တော်တို့သတင်းကပိုထွက်တာပေါ့ဥမာအထူးစီးပွားရေးဆောင်တွေရှိတဲ့ကြောက်ဖြူတို့လိုတဝဲတို့လိုဒီတလင်းလိုက်တိုင်းတို့ဘက်ကအပံမျိုးကပူကြရတယ်ပေါ့ဗျာဥမာဆိုလိုတာတခြားပကိုးတို့မကွေးတို့ဘက်ကတော့အဲ့လိုမျိုးတိတ်ကြရတဲ့ဟာမျိုးမရှိဘူးဗျာ
ဒါတော့ကုချိုချိုတိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာလွန်ခဲ့တဲ့1950အာလဘားမားပြည်နယ်မှာအသားအရောင်ခွဲခြားမှုဆန့်ကျင်တိုက်ဖြစ်တဲ့ခြေတက်ပွဲလူညုံရေးရဲတွေနဲ့အပြင်းထန်ဖြိုခွင်းနှိမ်နှင်းတဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်ကာလအမေရိကန်ဂျပန်နေစခန်းသွင်းထိန်းသိမ်းခဲ့တဲ့အကြောင်းတွေကိုကိုအောင်နဲ့တူမတ်ခွာညိုကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာနားဆင်ပါ
ဒီကပ္ပတုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုအဲလဘားမားပြည်နယ်ဆယ်မာမြို့ကအာဖရိကန်အမေရိကန်လူမျိုးတွေရဲ့ဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရခြင်းအတွင်းအဲ့ဒီအဖြစ်ပြက်မှာကိုယ်တိုင်ပါဝင်သူတွေရဲ့အတွေ့အကြုံကိုအရင်ဆုံးတင်ပြပေးမှာပ
ါအသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိခြေတက်ဆန္ဒပြခဲ့ကြပါတယ်မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်50ခရီးကိုခြေတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပီတာစ်တရားမှာရင်ဆိုင်ဆုံးတွေ့ခဲ့ရပါတယ်။ရဲတွေကဆက်ပြီးတော့ခြေတက်ဆန္ဒပြတာမျိုးမလုပ်ဖို့ပြောခဲ့ပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ပြီးကြော်ဖြတ်ဖို့ကြိုးစားခဲ့တာမှာရဲတွေကမျက်ရည်ယိုပုံးတွေကိုအုံပြုပြီးရရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့ပါတယ်။
ဒီတရားရဲ့မိယာလူပြူအစွမ်းရောက်မျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်တွင်းစစ်အပြီးဆယ်မာမာနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်အမတ်ဖြစ်သူ Edmund Pettus ရဲ့နာမည်ကိုပေးထားတာပါ။သွေးစွန်းတဲ့တင်းငွေတွေနဲ့ချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ် Joanna Blank ကတုံလုံးချောက်ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစ
ေ။ But before we could turn around it was too late.They came in from both sides, the back and the front, and they were just beating people.
ကျမတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်။သူတို့ကနှစ်ဖက်စလုံးကနေလာနေတာပါ။ရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်။နောက်သူတို့ပြစ်တဲ့မျက်ရည်ရိုးဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူရှိုက်မိတဲ့အတွက်အသက်ရှူကျက်ဘာမှလည်းမမြင်ရတော့တုံလုံးချောက်ချားမိပါတယ်လို့ Joanne Blank ကပြောသွားတာပါ။အဲ့ဒီခြေတက်ပွဲမှာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာFD Reese ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင်
။ You know, I think Selma that March and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူး။နောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုတ်တီနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘိုးလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Reese ကပြောသွားတာပါ။
You are ordered to stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူမျိုးရဲအရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်ချက်ဆက်နဲ့သတိပေးပြောဆိုနေတာပါ။ဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်တွေဆုံးရှုံးနိုင်တာကြောင့် NDA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါရယ်။အဲ့ဒီလူပြည်ရဲ့တားဆီးနေတဲ့ Edmund Pettus ဒရနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတီတီလေးကတ်လွတ်ခဲ့တဲ့ Sherry Mitchell Moss ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
် I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တိုးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါရယ်။ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူး။အထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါ။
ဒ ဒီနေရာမှာကြတော့နိုင်ငံတွင်းတန်းတူညီမျှအခွင့်အရေးရအောင်ဆောင်ရွက်ခဲ့တဲ့လက်လက်မရှိသူအင်အားမဲ့သူတွေဟာသူရဲကောင်းတွေလို့ဆိုရမှာပေါ့ဗျာ။အာဏာပိုင်တွေဘက်ကအကြမ်းဖက်ဖို့ရည်ရွယ်ချက်ရှိရင်တော့အာဏာမဲ့သူတွေရတဲ့ရပိုင်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေသူတွေအတွက်တော့ဒီလိုတောင်းဆိုရင်အသားအနာခံအခက်မသိရင်အသက်တောင်တည်နေတာကိုလည်းဘေးချိတ်ပြီးလုပ်ခဲ့ကြတာကိုကြည့်တော့ဒီကနေ့အမေရိကန်ပြည်ထောင်စုဟာဘာကြောင့်အိမ်မက်တွေကိုလက်တွေ့အကောင်အထည်ပေါ်နိုင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတနိုင်ငံဖြစ်လာလဲဆိုတာကိုနားလည်သဘောပေါက်မိပါရဲ့ဗျာ
။ဆယ်မမြို့မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တနင်္ဂနွေနေ့ရက်သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
်။ I can remember coming down and seeing people who were on the bridge running back towards George Washington Carver Homes where I live.
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်။အိမ်ကတခန်းအတွင်းဝင်ရောက်နေသူတွေကိုလူပြူရဲရာရှိကလူငယ်တွေကိုနှိမ်သုံးတဲ့နေကာတွေအဲ့ဒီမှာမနေကြနဲ့ဆိုပြီးပြောပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ။
အမေရိကန်တောင်ပိုင်းမှာဆာမေးပွဲဖြစ်ဆိုခွင့်နဲ့တခြားနိလန့်တွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှာနေထိုင်ကြတဲ့ဂျပန်နွေဘွားသသိန်း2000လောက်ကိုအမေရိကန်အစိုးရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်အီကျွန်းကပလဲစိတ်ကမ်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခိုက်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ။
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လွတ်ဖြတ်စည်းလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိမ့်သိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ်
။ When the Japanese government attacked Pearl Harbor, they attacked me as an American.
ပလဲစိတ်ကန်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါ။ဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမတင်တော်ပါဘူး။ဒါဟာနိုင်ငံအတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နက်တာကပြောသွားတာပါ။အောက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နက်တာဟာနေရာရွှေ့ပြောင်းခံခဲ့ရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြီးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ပုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတစ်ယောက်လည်းဖြစ်ပါတယ်။
1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပင်မလွှတ်တော်အစအဦးနာမှာလဲဂျပန်အမေရိကန်အထိတ်အမှတ်နေရာတစ်ခုကို2000ပြည့်နှစ်မှာဆောက်လုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လဲရည်ရွယ်ဆောက်လုပ်ထားတာပါရှင်။
ဒါကတော့ကူအောင်စီစဉ်တင်ဆက်တဲ့တုတ္တဆုံးလင်းအမေရိကန်တခွင်အပတ်စဉ်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။နျူကလ িয়ার လက်နက်ထုတ်လုပ်မှုစွမ်းရည်နဲ့ပတ်သက်လို့မကြသေးခင်ကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ထုတ်ဖော်ပြောကြားချက်ဟာတာဝန်မဲ့တဲ့လုပ်ရဲ့အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေတို့နှစ်ဦးလုံးသဘောတူခဲ့ကြပါတယ်။မကြသေးခင်ကသူတို့နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာရင်းနဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒီလိုဖော်ပြခဲ့တာပါ။မတ်လ18ရက်ရုရှားသမ္မတရွေးကောက်ပွဲမတိုင်ခင်သတင်းပတ်အနည်းငယ်အလို့လွှတ်တော်နှစ်ရလုံးကိုရုရှားသမ္မတပူတင်မေကွန်းပြောကြားရမှာရုရှားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်အသစ်တွေတိုးတက်ထုတ်လုပ်နိုင်စွမ်းရှိနေကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။အချို့လက်နက်တွေဆိုရင်အမေရိကန်ဒါမှမဟုတ်နေတိုးမဟာမိတ်အဖွဲ့ရဲ့ဘလို့ဒုံးကျည်ကာကွယ်မှုစနစ်မဆိုပြန်ပြီးထိထိရောက်ရောက်ပစ်ခတ်နိုင်တယ်လို့သမ္မတပူတင်ကဆိုပါတယ်။သူမိကွန်းပြောတဲ့အချိန်မှာလေရေအောက်မှာမောင်းနေနိုင်တဲ့နျူကလ িয়ার စွမ်းအင်သုံးယင်းအပြင်
အကွာအဝေးအကန့်အသတ်မရှိပြစ်နိုင်တဲ့နျူကလ িয়ার စွမ်းအင်သုံးခရုစ်ဒုံးကျည်တွေနဲ့အခြားလက်နက်ခဲယံမျိုးစုံကိုဗီဒီယိုနဲ့တရုတ်ဖော်ပြခဲ့ပါတယ်။ဒါ့အပြင်အဲ့ဒီဗီဒီယိုထဲမှာလက်နက်ထိပ်ဖူးတွေအပြည့်အစုံတပ်ဆင်ထားတဲ့တိုက်ချင်းပစ်အကြီးစားပဲထိန်တက်ဒုံးကျည်တွေကိုပြသထားပြီးအဲ့ဒီတဲကဒုံးကျည်တစ်ခုဆိုရင်အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုဥတီထားတဲ့ပုံစံမျိုးဖြစ်နေပါတယ်။နျူကလ িয়ার လက်နက်စွမ်းရည်အပေါ်ရုရှားအစိုးရရဲ့တရုတ်ဖော်ပြသမှုဟာနိုင်ငံတကာအရေးမှာတာဝန်သိသိဆောင်ရွက်နေတဲ့နိုင်ငံတစ်နိုင်ငံရဲ့အပြုအမူမဟုတ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဟက်သာ နျူဝက်ကပြောပါရယ်မစ္စတာပူတင်ရဲ့မိကွန်းနဲ့အတူတရုတ်ဖော်ပြသွားတဲ့ဗီဒီယိုအရရုရှားနိုင်ငံမှာဒီလိုနျူကလ িয়ার လက်နက်စွမ်းအားတွေရှိနေတယ်ဆိုတာအမေရိကန်ပြည်ထောင်စုကနှစ်ပေါင်းအတော်ကြာကတည်းကသိရှိထားတာကိုအတည်ပြုပေးလိုက်တာဖြစ်ကြောင်းဟက်သာ နျူဝက်ကဆိုပါရယ်အရင်နှစ်ပေါင်း10နှစ်ကျော်ကတည်းကရုရှားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိတယ်ဆိုတာကိုအမေရိကန်ဘက်ကသိရှိထားခဲ့ပေမဲ့ရုရှားဘက်ကတော့ငြင်းဆိုခဲ့တာပါဒီရာစုအတွင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုသမ္မတထရမ့်ကကောင်းကောင်းနားလည်ပြီးအမိမြေကိုကာကွယ်ဖို့အခိုင်အမာဆုံးဖြတ်ထားသလိုအင်အားအပြည့်စုံနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဆောက်ရှောက်သွားမှာဖြစ်တယ်လို့မစ္စနျူဝက်ကပြောပါတယ်ဒါအပြင်အမေရိကန်စီရေးကာကွယ်ရေးစွမ်းရည်တွေဟာအခုရောနောင်ကာလတွေမှာပါအကောင်းဆုံးအဖြစ်ရှိနေမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။အမေရိကန်ဆိုရအနေနဲ့ကာကွယ်ရေးအသုံးစရိတ်ဘတ်ဂျက်အသစ်ဒေါ်လာဘီလီယံ900ကျော်ရှိနေကြောင်းဟက်သာ နျူဝက်ကပြောပါတယ်။ဒါကြောင့်လည်းအမေရိကန်စစ်တပ်ဟာဘယ်တော့ကားနဲ့မှမတူအောင်ပုံမှန်အင်အားတောင့်တင်းလာဖို့ရှိတယ်လို့လည်းယုံကြည်နေကြောင်းသူကဆိုပါတယ်။သမရရဲ့နျူကလ িয়ার အင်အားသုံးသပ်ချက်အစီရင်ခံစာကလည်းတချို့အခြေအနေတွေကိုရှင်းပြထားတာပါ။ဒီအစီရင်ခံစာအရနျူကလ িয়ার လက်နက်တပ်ဆင်မှုအပိုင်းမှာအမေရိကန်ကပိုမိုခင့်မီအောင်လှုပ်ဆောင်နေပြီးဘသူမှရှင်ပြိုင်လို့မရတဲ့လက်နက်စွမ်းရည်ကိုဆက်လက်ထိန်းသိမ်းထားနိုင်တယ်ဆိုတာကိုအသေးချာပြသနေကြောင်းမစ္စနျူဝက်ကပြောသွားပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရချင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့တဘောရအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မှာကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားစာအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိတိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားပါမယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပါလိမ့်မယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာရုရှားတရှုပ်ဟောင်းဆာဂေးစခရပယ်အစိတ်ခတ်ခံရတာဟာရုရှားထုတ်စစ်သက်3အာယုံကြောထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကပြောပါတယ်ဒီစိတ်ဟာ Novi Chok လို့ခေါ်တဲ့အာယုံကြောထိခိုက်စေတဲ့အစိတ်တမျိုးပါရုရှားစုကဦးစီးတဲ့ဒီလှုပ်ကြံမှုမျိုးကိုရုရှားအရင်ကတည်းကလည်းဗက်ပြောင်းလာသူတွေကိုပြစ်မှတ်ထားလှုပ်ကြံတဲ့ရာဇဝင်ရှိတာမို့အခုရုရှားဟာဒီတရှုပ်နဲ့သူ့တမီးကိုအစိတ်ခတ်နိုင်ခြင်းအများကြီးရှိတယ်လို့ဗြိတိရှ်အစိုးရကသုံးသပ်တာပါမြန်မာနိုင်ငံတွင်ရခိုင်မြောက်ပိုင်းအခြေအနေဟာဂျန်နိုဆိုက်မျိုးတုံးတက်ဖြတ်မှုကျူးလွန်ရာရောက်တဲ့အနေအထားထိမြင်လာရတဲ့အတွက်စုံစမ်းအရေးယူကင်တွယ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်မစ်ရန်ဟီလီကတိုက်တွန်းပါတယ်။ဒါအပြင်တချိန်ကရိုဟင်ဂျာတွေနေထိုင်နေရတချို့မှာမြန်မာစစ်တပ်အခြေစိုက်စခန်းတွေဆောက်နေတယ်လို့လည်းဆွဆွဲပါတယ်။ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးတက်ဖြတ်မှုအဆင့်ထိကျူးလွန်နေဆိုတဲ့တက်တေကန်ထောက်ထားရရအောင်စူးစမ်းဖို့ကုလသမဂ္ဂရဲ့လူမျိုးတုံးတက်ဖြတ်မှုဟန်တိုင်းဆိုင်အထူးအကြံပေးပုဂ္ဂိုလ်ကစီစဉ်နေပါတယ်။ကမ္ဘာလက်နဲ့ပိုင်ဆိုင်မှုစောင့်ကြည့်တဲ့ Global Firepower အဖွဲ့ရဲ့2019အခုအတွက်အညွှန်းကိမ့်မှာအင်အားအများဆုံးကအမေရိကန်ပြည်ထောင်စုပြီးဒုတိယကရုရှားတတိယတရုတ်နဲ့သရုတ်ထကအိန္ဒိယတို့ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအိန္ဒိယနှစ်နိုင်ငံကြားရွှေကြအရေးနဲ့ပတ်သက်ပြီးဆက်ဆံရေးတွေတင်းမာနေချိန်မှာဆင်ရပိုင်ဆိုင်မှုကမြန်မာဘက်ကချင်လူရေ52တန်းရှိတဲ့မြန်မာကတက်သား5သိန်းကျော်ရှိနေတယ်လို့ဘင်္ဂလားလူရေ163သန်းရှိတဲ့ဘင်္ဂလားဒေ့ရှ်ကတက်သားအရေအတွက်2သိန်း2000ခွဲပဲရှိတယ်လို့ပြောပါတယ
်။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာတော့တာပါ။အခုနှစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မုံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီခွဲနေခွန်တိုင်းတီအစီအစဉ်ကိုလိုင်းလိုမီတာ16 19နဲ့25တို့ကနေဖိုင်ယူနားဆင်နေကြပါတယ် VOU နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်ကသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.